American ပြည်တော်စုမှာအမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့အချိန်ထဲမှာပဲတရားရုံးချုပ်အပေါ်ယုံကြည်မှုဟာသမိုင်းတစ်လျှောက်အနိုင်ဆုံးရောက်နေကြောင်းလူသဘောထားစစ်တမ်းတစ်ကတွေ့ရှိခဲ့ပါတယ်။ American ကအဖွဲ့အစည်းတွေအပေါ်ယုံကြည်ကိုးစားမှုနဲ့ပတ်သက်လို့ Gallup အဖွဲ့ကနစ်စင်ကောက်ယူနေတဲ့လူသဘောထားစစ်တမ်းအရာတရားရုံးချုပ်အပေါ်ယုံကြည်မှုဟာမိနစ်တုံးက36ရာခိုင်နှုန်းရှိခဲ့ရကဒီနှစ်မှာတော့25ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ဒါဆိုရင်အနိုင်ဆုံးဖြစ်ခဲ့တဲ့2014ခုနှစ်လူထုသဘောထားစစ်တမ်းထက်900ခိုင်နှုန်းကျဆင်းသွားရလဲဖြစ်ပါတယ်။ဒီနှစ်မှာအစိုးရဌာနတွေအပေါ်လူထုယုံကြည်မှုတွေကျဆင်းလာခဲ့ရမှာတရားရုံးချုပ်အပေါ်ယုံကြည်မှုတိတိတသားကျဆင်းလာရမှာတခြားဌာနတွေထက်နှစ်ဆလောက်တိုးပြီးတော့ဆက်သမတ်အထိကျဆင်းသွားခဲ့ကြောင်းစစ်တမ်းကောက်ယူသူတွေကပြောပါတယ်။တရားရုံးချုပ်အပေါ်ယုံကြည်မှုကျဆင်းလာတဲ့အကြောင်းရင်းကကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ထွက်လာမဲ့ကိစ္စနဲ့ဆင်နွှဲနိုင်တယ်လို့လည်းစစ်တမ်းပြည်သူတွေကပြောပါတယ်။ကိုယ်ဝန်သုံးလမကျော်ခင်တရေသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့တမိုင်းဝင် Roe v. Wade စီရင်တုံးကိုတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့သဘောထားရှိတဲ့မူကြမ်းတရားပေါက်ကြားထွက်လာပြီးတဲ့နောက်ဂျွန်လတရနေ့ကပဲဂျွန်လတရနေ့ကနေ20ရက်နေ့ကြာသဘောထားကောက်ယူခဲ့တာပါစစ်တမ်းမှာသဘောထားပေးသူ၂ယောက်မှ၁ယောက်လောက်က Roe v. Wade စီရင်တုံးကိုပယ်ဖျက်ရေးဆန့်ကျင်ကြတယ်လို့လဲ Gallup စစ်တမ်းကပြောပါတယ်